ယခင်ပါဝင်တိုင်းသားဒေသတွေမှာဆူဆူရွရွလူအခွင့်ရေးချိုးဖောက်မှုတွေရှိနေတာကြောင့်အကာအကွယ်ပေးကြဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကူစရကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာလူအပေါ်စနစ်တကျနှိမ်ပန်းနှိမ့်ဆက်နေတာတွေကိုစုံစမ်းရေးကော်မရှင်အဖွဲ့စစ်ဆေးသွားဖို့ကိုလည်းကုလသမဂ္ဂလူအခွင့်ရေးကိုယ်စားလှယ်ကတောင်းဆိုလိုက်တာပါ။34ချိန်မြောက်ကုလသမဂ္ဂလူအခွင့်ရေးညီလာခံမှာမြမလူအခွင့်ရေးနဲ့ပတ်သက်ပြီးကုလလူအခွင့်ရေးကိုယ်စားလှယ်ကအစီရင်ခံစာတင်သွင်းမှုကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်နှစ်ပေါင်းများစွာနှိမ့်ဆက်နှင်းပန်းတာတွေကိုကော်မရှင်အဖွဲ့စုံစမ်းစစ်ဆေးဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်မစ္စစ်ဂျန်ဟီလီကကုလလူအခွင့်ရေးညီလာခံမှာတင်သွင်းသွားပါတယ
်။ The alleged victims as well as all the people of Myanmar deserve to know the truth.
ချိုးဖောက်ခံရတယ်လို့ပြောဆိုနေကြတဲ့သူတွေရောမြန်မာလူထုအားလုံးဟာမှန်တရားကိုသိခွင့်ရှိပါတယ်။နိုင်ငံတကာအတိုင်းအတာအနေနဲ့နိုင်ငံတစ်ခုချင်းစီရဲ့အကျိုးစီးပွားတွေကိုထက်တွက်မနေပဲဒီကိစ္စအပေါ်မှာတညီတညွတ်တဲ့သဘောထားတစ်ခုတည်းနဲ့ဖိဖိဖိဖိတွန်းအားပေးရမှာပါ။ဒါကြောင့်လည်းရခိုင်ပြည်နယ်မြောက်ပိုင်းကဝန်ကြားလူမှုအတိုင်းအတာအပေါ်မှာကာလကြာရှည်နှိမ့်ဆက်နှင်းပမှုတွေမူဝါဒတွေဥပဒေတွေလက်တွေ့ကျင့်သုံးအုပ်ချုပ်မှုတွေမှာစနစ်တကျအစီအစဉ်ရှိရှိခွဲခြားဆက်ဆံနေတာတွေကိုစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ဆက်ဆေးဖို့တောင်းဆိုပါတယ
်။မောင်တော်မြို့နယ်နေသားဆောင်စခန်းတွေတိုက်ခိုက်ခံရပြီးမြန်မာရဲတပ်ဖွဲ့ဝင်ကိုယ်တက်ဖြတ်ခံရပြီးနောက်မောင်တော်မြို့နယ်တွင်မြေမြေရှင်းလင်းရေးမှာမြန်မာလုံခြုံရေးတပ်ဖွဲ့ကြီးရဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကိုလည်းမစ္စစ်ဂျန်ဟီဘီကပြောဆိုသွားပါတယ်။မောင်တော်ဒေသလူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ဒုတိယသမ္မတဦးမြင့်စွေဦးဆောင်တဲ့ကော်မရှင်ကိုလည်းမစ္စစ်ဂျန်ဟီလီကဝေဖန်ပါတယ်
။ For investigations to be truly independent, members should be independent of any institution or agency.
ဒုတိယကော်မရှင်ဟာအမှန်ကန်လွတ်လပ်ရမှာဖြစ်ပြီးအဖွဲ့ဝင်တွေဟာလည်းဘယ်အဖွဲ့အစည်းနဲ့မှသက်ဆိုင်ခြင်းမရှိဘဲလွတ်လပ်မှုရှိရမှာပါ။ဒါပေမဲ့မောင်နှံစုံစမ်းရေးကော်မရှင်မှာဆိုရင်စစ်တဲ့အရာရှိဟောင်းတွေမြန်မာနိုင်ငံရဲတပ်ဖွဲ့မှလက်ရှိတာဝန်ထမ်းဆောင်နေတဲ့ရဲမှုချုပ်လည်းပါပါတယ်။ကော်မရှင်အနေနဲ့စိတ်ကိုအေးပါတဲ့မျက်မြင်သက်တွေအထောက်ထားပြီးသက်တွေဟီအားလုံးကိုအကာအကွယ်ပေးတာမျိုးလဲလုပ်နိုင်တဲ့ပုံမတွေ့ရပါဘူး
။မောင်တော်ဒေသတွင်ကွင်းချင်းလည်လာတာမှာကုလကိုစလေကသူကိုယ်တိုင်ရပ်ယူခဲ့တဲ့သူ့အဆိုအခြေအနေတွေကိုထင်မှတ်ပြသနိုင်တဲ့ဓာတ်ပုံတွေကိုကုလလူခွင့်ရင်ညီလာခံမှာပြသဖို့တောင်းဆိုချက်ကိုကုလသမဂ္ဂဘက်ကပေးချထားတာကြောင့်ဒီဓာတ်ပုံတွေကိုသူမရဲ့ website ကနေတင်ပြသွားမယ်လို့လည်းညီလာခံမှာပြောဆိုသွားပါတယ်။စခိုင်ဒေသကလူနှဲစုတွေအပြင်လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်နယ်တွင်ကဒေသခံတွေအပေါ်လူခွင့်ရေးချိုးဖောက်ခံရမယ့်အရေးအထူးပဲဆွေးနွေးမတင်ဖြစ်ရတယ်လို့လည်းကုလလူခွင့်ရေးအထူးကိုယ်စားလှယ်ကပြောဆိုပါတယ
် I am extremely concerned by the escalation in conflict in Kachin and Shan states which is
having ကချင်နဲ့ရှမ်းပြည်နယ်တွေမှာတိုက်ပွဲတွေတကြောပြန်ပြင်းထန်လာတဲ့အပေါ်မှာလည်းအထူးပဲဆွေးနွေးပါတယ်ဒီဒေသမှာနေထိုင်တဲ့သူတွေအပေါ်မှာမယုံကြည်နိုင်တော့အောင်ကိုထိခိုက်ရပါတယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဖြစ်တဲ့တိုက်ပွဲတွေကြောင့်တရုတ်ဘက်ကဘေးကင်းလုံခြုံရေးအတွက်ခက်ပြရသူတောင်းတဲ့ချီရှိရဲ့ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။အခြေအနေမှန်ကဘာဝင်ဖြစ်နေလဲဆိုတာလည်းမသိရပါဘူး
။မြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်ရေးအထူးကိုယ်စားလှယ်မစ္စစ်ဂျန်ဟီလီရဲ့ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံခီးစဉ်အတွင်းကချင်ပြည်နယ်တွင်းကဆစ်ဆောင်စခန်းတွေကိုတောက်ရခွင့်တတ်တ်ထင်ရတဲ့အပေါ်မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကိုမေးခွန်းထုတ်စရာဖြစ်တယ်လို့လည်းပြောဆိုပါတယ်။ဒါပေမဲ့မောင်တော်မျိုးနယ်တွင်ကဒေသခံတွေနဲ့တွေ့ဆုံတာမှာတော့သူမတောင်းဆိုခဲ့တဲ့အတိုင်းအာဏာပိုင်တွေကလုံခြုံရေးတပ်ဖွဲ့တွေအနီးမှာစောင့်ကြည့်ခဲ့တာမျိုးမရှိခဲ့ဘူးလို့လည်းမစ္စစ်ဂျန်ဟီလီကအထည်သွင်းပြောဆိုပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်တောက်စိန်တူဖော်မှုတွေမှာသဘာဝပတ်ဝန်းကျင်ထိခိုက်မှုကိုထိန်းသိမ်းဖို့လူ့အခွင့်အရေးချိုးဖောက်မှုတွေမရှိစေဖို့အစိုးရဘက်ကအခိုင်အမာလုပ်ဖို့လိုအပ်တယ်လို့လည်းထောက်ပြပါတယ်။မြန်မာညီညွတ်ရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေရက်ထက်အဖွဲ့အစည်းတွေပိုပြီးပါဝင်မှုရလာတဲ့အပေါ်အတိအမှတ်ပြုပေမဲ့ငင်းကြမ်းရေးလုပ်ငန်းစဉ်ကလက်တလုံးမှာအားရွက်လာတဲ့အနေအထားရှိနေတယ်လို့လည်းတင်သွင်းသွားပါတယ်။ဒါကြောင့်ငင်းကြမ်းရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်သူအားလုံးတို့အနေနဲ့ငင်းကြမ်းရေးလုပ်ငန်းစဉ်မှာအင်တိုက်အားထိုက်ပါဝင်ကြဖို့လည်းတိုက်တွန်းပါတယ်။စစ်မှန်တဲ့ဒီမိုကရေစီတိုင်းပြည်တစ်ခုအဖြစ်မြန်မာနိုင်ငံပေါ်ထွန်းလာဖို့ကတော့အခြေခံဥပဒေကိုပြင်မရမယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်မှာတင်ပြသွားပါတယ်ရှင်။